ဟုတ်ကဲ့ပမောကဒေါက်တာဆောဝဲခင်ဗျာကျွန်တော်တို့ကလေးငယ်တွေမှာလက်မဆုပ်တာတို့လက်သေးကြိုက်တာတို့နောက်မျိုးလုံးကိုပိတ်တာခဏခဏလှုပ်တာတို့နောက်ညအိတ်တဲ့အချိန်မှာဒီသွားချိတ်တာတို့ပုတ်တိုက်တာတို့အစရှိတယ်မဆရာရဲ့အဲ့လိုမျိုးဒီဖြစ်နေတဲ့အနေအထားတွေကယောဂါဖြစ်တယ်လို့သတ်မှတ်လို့ရလားဆရာရဲ့
ဒါတွေကတော့အများအားတော့ယောဂါလို့သတ်မှတ်လို့မရပါဘူးဘာလို့ဆိုတော့ချုပ်ကလေးမှာတော်ရင်းမှလက်မဆုပ်တာတို့လက်သေးကြိုက်တာတို့ညဘက်မှာသွားချိတ်တာတို့မျက်စိစုံမိတ်စုံမိတ်ဖြစ်တာတို့ဒါလည်းရှိတတ်ပါဒါပေမဲ့အဲ့ဒီဖြစ်တဲ့ဒီအမှုကျင့်လေးတွေဟာတို့ရဲ့ကလေးတွေရဲ့ပေါ့နော်ဟိုနေ့စဉ်နေထိုင်မှုဘဝမှာထိခိုက်လာတယ်ဟိုတို့မဟုတ်စာတင်ကြတဲ့ရွယ်ဆိုလို့ရှိရင်သင်ကြားမှုမှာထိခိုက်လာတယ်အဲ့ဒီခါမျိုးမှာတော့ကျွန်တော်တို့ကဒါတွေကိုယောဂလို့သတ်မှတ်ပါတယ်ဟို habit disorders ပေါ့နော်ဆိုတော့အကျင့်ပါဝေဒနာများလို့သတ်မှတ်လို့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအခုလိုအကျင့်ပါဝေဒနာကအဓိကဘာကြောင့်ဖြစ်ရလဲဆရာကြီ
း။ဒါမှအပြင်လည်းခုနကျွန်တော်ပြောသလိုပေါ့နော်လက်မဆုပ်တာလက်သေးခိုက်တာဖြစ်နိုင်မှာ။တိတ်ပြီးတော့ထက်ခါထက်ခါဖြစ်လာတဲ့ဖြစ်တာများတယ်။ပတ်ဝန်းကျင်နဲ့သူဆက်ဆက်လို့ခံမှာဒီဟာအများကြီးလုံနေတဲ့။နောက်သူပြင်ခုနပြောသလိုတင်ကြတဲ့အချိန်မှာကြောင်းသွားတဲ့အချိန်မှာဒီအကျင့်ကဆက်ရှိနေတယ်။ဒါဆိုတော့အကျင့်ပါဝေဒနာလို့သတ်မှတ်လို့ရပါတယ်။အဲ့လိုခါမျိုးမှာတော့ဘာနဲ့ဆိုင်လဲဆိုတော့ဒီကလေးရဲ့စိတ်ပိုင်းဆိုင်ရာမလုံခြုံမှုပေါ့နော်။အဲ့ဒါကိုပြပါတယ်လူတွေကထင်တာကလေးဆိုရင်စိတ်မရှိဘူးလို့ယူဆတာပေါ့နော်အမှန်တော့ကလေးမှလည်းစိတ်ရှိတယ်ခံစားမှုရှိတယ်တော့စိတ်ဖြစ်စီမှုရှိပါတယ်အဲ့လိုအချက်လက်တွေကဒီမှာအမှုရင်းနဲ့ပြတတ်ပါလေခင
်ဗျဟုတ်ကဲ့ဆရာတခြားရောဆရာကြီးအခုလိုမျိုးဒီအမှုချင်းဆိုင်ရာပေါ့နော်ဒီစိတ်ပိုင်းဆိုင်ရာပြဿနာတွေကိုပြတဲ့အနေအထားတွေရှိသေးလားဆရာ
ရှိပါတယ်အဓိကတော့တော်တော်များများမှတွေ့တာတော့ဒီအများရန်လက်မရစုံနေတယ်အဲလက်မရလို့မဟုတ်တပြင်းလက်ချောင်းဆက်တာလည်းရှိတယ်ပေါ့နော်နောက်တစ်ချို့ဆိုလဲဒီ ticks လို့ခေါ်ပါတော့တနည်းအားဖြင့်မှာထက်ခါထက်ခါလှူရှားမှုများသောဖြင့်တွေ့တတ်တာတော့မျက်စိစုံမိတ်စုံမိတ်လှုပ်တယ်ပေါ့နော်အဲ့လိုမျိုးနောက်တစ်ချို့ကစကားထစ်တယ်နောက်ပြန်ကြပါဖြစ်လဲဆိုရင်တချို့ကိုယ်လည်းငါတခုတနည်းအားဖြင့်အများကလှုပ်လို့ပုတ်တတ်နေတယ်ပေါ့နော်ဒါမျိုးတွေကတွေ့တတ်ပါတယ်အဲ့လိုတွေ့တဲ့အခါကျလို့ရှင်တော့ဒီခဏခဏခုနကျွန်တော်ပြောသလိုယောဂလို့တတ်တဲ့အချိန်ကိုရောက်တယ်ဆိုရင်တော့လည်းဘာကြောင့်ဖြစ်တယ်လဲပေါ့နော်အမှန်စိတ်ပြည်မှုရှိသလားเนาะဒီခါကြီးကလည်းဒီလိုမူကျင့်နေရမှာမိဘတယောက်ကခီးသွားနေတယ်เนาะနိုင်ငံသားသွားလှုပ်လှုပ်ပါတယ်เนาะတောင်မိဘတွေအကုန်လုံးကနိုင်ငံသားမှာရောက်တယ်ဒီဖြင့်အရင်မိဘနဲ့နေရာနဲ့ခွဲသွားတယ်ရုတ်တရက်ဒီမိသားစုတွေကတယောက်ထွက်သွားတာလို့ဆုံးသွားတာလို့เนาะမကြောင်းတစ်ကိုပြောင်းတာလို့เนาะပတ်ဝန်းကျင်တစ်ကိုပြောင်းတာလို့ဒီလိုခါမျိုးတွေမှာလည်းဒီလိုလက္ခဏာလေးတွေပေါ်တတ်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုလို့ရှိရင်တော့ဒီယောဂအဖြစ်နဲ့သတ်မှတ်တဲ့အဆင့်ကိုရောက်ဖို့အတွက်ကတော့ဒီဆရာဝန်နဲ့ပြဖို့လိုတာပါဆရာနော်အဲ့တော့ကုသနိုင်မှုအနေထားအောင်ဘယ်လိုရှိလဲဆရာ
ကျွန်တော်ပြောသလိုပေါ့နော်ဟိုတာမန်တဲ့ပုံလွန်ခဲလာရင်တို့ရဲ့နေထိုင်နေစဉ်နေထိုင်မှုတို့ရဲ့သင်ကြားမှုကိုထိခိုက်လာရင်လာယောဂလို့သတ်မှတ်တာပါခင်ဗျအဲ့ဒီခါကျလည်းကျွန်တော်တို့ကတော့ဘာလို့ဖြစ်တော့ဒီစိတ်နဲ့ပဲကုရပါတယ်သူကဘာလို့အနေနဲ့လဲပေါ့မိဘရဲ့မေတ္တာလိုအပ်နေတာလားသမောကြောင့်တက်ပြောင်းလာပြီသူ့ဘောပဲပါဝင်ရှင်မအတင်းနဲ့သူအဝင်ကိုကြမဖြစ်တာလားနော်ဆရာမတယောက်ကိုပဲကြောက်နေတာလားသူ့ဘောငွေရင်းတယောက်ကိုပဲကြောက်နေတာလားနော်ဒီလိုချက်လက်တွေကိုကျွန်တော်ကြည့်ရပါတယ်အဲ့ဒါလေးတွေကြည့်ပြီးတော့အဲ့ဒါလေးကိုတတ်နိုင်သလောက်ဖြည့်ရှင်းပေးရပါပေါ့နော်အဲ့လိုဆိုလို့ရှင်တော့လည်းတက်တာတော့နောက်တစ်ခါတစ်ခါလေးကြလဲတာတွေကမိဘမျိုးလည်းလိုက်တယ်ပေါ့နော်တချို့မိဘမှအဲ့လိုဖြစ်ကလေးမှလည်းဖြစ်ဘာတချို့ကြတော့လေဒါက attention seeking ခေါ်တော့နော်သူကပတ်ဝန်းကျင်ကသူ့ကို use site ဖြစ်နေတဲ့ဘောပေါ့နော်ဥပမာကလေးကြီးကနောက်ကလေးတယောက်မွေးလာရင်လည်းဒါလိုဖြစ်တတ်တယ်ဥပမာကျွန်တော်ကသူ့တယောက်တည်းဝယ် use site ခါတော့ပေါ့ပေရောမေရော use site တဲ့နောက်တဘာဝအဖြစ်ကလေးတယောက်နောက်တယောက်မွေးလာလို့ရှိရင်တော့လေငယ်လေးကိုပုံ use site တာပေါ့နော်ပုံနူးနေတဲ့ခါကျတော့အဲ့ခါကျသူ့ဘောမှာဒါ use site တော့ဘူးဆိုတဲ့အားမျိုးပေါ့နော် jealousy ဝင်တတ်ပါလေအဲ့ခါကျလည်းဒီလိုလက္ခဏာလေးတွေပေါ်လာတာပါ
ဟုတ်ကဲ့ဆရာအဓိကဒီစိတ်ပိုင်းဆိုင်ရာ
ကျွန်တော်ကဖြည့်ရှင်းပေးရတာပါ
ဟုတ်ကဲ့ဆရာအဓိကတော့ဒီစိတ်ပိုင်းဆိုင်ရာမလုံးမကြုံဖြစ်တဲ့ပြဿနာတွေဟုတ်ကဲ့ဟုတ်ကဲ့စိတ်ပိုင်းဆိုင်ရာဖြစ်တဲ့ပြဿနာတွေရှင်းပြရတဲ့ဘောပါဆရာ
စိတ်ပိုင်းဆိုင်ရာမလုံးကြုံမှုလို့ပြပါတယ်
ဟုတ်ကဲ့ဆရာ
ဘာကြိုက်တာတော့ဘာလို့ဖြစ်လဲဆိုတော့နေ့လယ်မှာမကျင်တတ်တာတွေကိုကျုံညမှာပြတယ်ဆိုတဲ့သဘောမျိုးလည်းတချို့ကပြောပါတ
ယ်ဟုတ်ကဲ့ဆရာတခြားကုသနိုင်တဲ့အနေအထားတွေရှိသေးလားဆရာကြီ
းစိတ်နဲ့တော့တိတ်ကုလာလို့မရပါဘူးခင်ဗျသွားကြိတ်တာများလို့ရှင်တော့သွားရည်ရိုင်းရဲသွားရဲဆိုလဲသွားဆရာဝန်နဲ့ပြမော်နော်တခါလေကလေးတွေမှာသူ့ရဲ့လိင်ကပြည့်ဝဲအများဆုံးပုတ်တတ်နေတယ်ဒါတော့တက်ကြီးရင်တော့လဲပျောက်သွားတာများပါတယ်အဲကျွန်တော်တို့ဘာတွေ့လဲဆိုလို့ရှင်ဒီလိုမူချင်းမျိုးလေးတွေက မြို့မဆိုင်တဲ့ကလေးတွေမှာပို့တွေ့ရပါတော့ဆိုတော့ဒီကေယာမနေတယ်ဆိုလို့ရှိရင်အများနဲ့ဆိုတော့လေဟိုတယောက်ချင်းလို့မိသားစုလို့တော့မြို့မဆိုင်နိုင်ပါတော့အဲ့လိုကလေးတွေမှာကလေးပို့တွေ့တတ်တယ်တချို့တော့စိတ်ရောဂါပေါ့နော်တို့ကတကယ်ရောစိတ်ပိုင်းဆိုင်ရာချို့ရမှုပေါ့နော်ကြီးကြီးမားမားရှိတဲ့ကလေးတွေမှာလည်းဒီလက္ခဏာတွေကပြတ်တပါဒါပေမဲ့ဒါပြတာနဲ့ရှိပြီလို့တော့မဟုတ်ပါဘူးအများစုကတော့အဲ့လိုစိတ်ဖြစ်စီမှုတို့စိတ်လုံးချုံမှုတို့ပြတာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဖြစ်တဲ့ဒီအကျင့်ပါဝေဒနာနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရော
ကာကွယ်နိုင်တဲ့အနေအထားကတော့ခုနကျွန်တော်ပြောသလိုပါနော်ဆိုကလေးရဲ့စိတ်ဖြစ်စီမှုရှိနေတဲ့ထင်ရင်ဒါလေးကိုကြောင်းချပြီးတော့ဖြေပြောက်ပေးရမယ်မိသားစုပြောချင်ချမ်းမြေ့တဲ့စီလုံးတဲ့မိသားစုလေးဖြစ်ဖို့ကောင်းတယ်ပေါ့နော်မဖြစ်တတ်တာတော့ဘာဖြစ်လို့ဆိုတော့အခုကတော့ဒီခေတ်မှာတော့ဒါမျိုးတွေကအများကြီးတွေ့တယ်ပေါ့နော်ဆိုတော့မိသားတင်ရသွားနေရတဲ့အလုံးလုံးနေရတဲ့ဓာတ်မျိုးတွေတွေ့တယ်။နောက်ပြီးတော့ကြလို့ရှိရင်ကလေးတယောက်ကမွေးလာရင်အာယုံမဆိုင်မိပေါ့မိဘအနေနဲ့ပထမကလေးကိုချစ်ပေမဲ့နောက်ကလေးကိုယူဆိုင်မိတဲ့အခါကျတော့ပထမကလေးပေါ်မှာအချစ်ရောသွားတယ်လို့သူကခံစားရတယ်။မှသူ့ကိုလည်းမှညီလေးညီမလေးကိုသူစောင့်ချောက်တဲ့အချိန်မှာသူ့ဘာထက်ပါဝင်အောင်လုပ်ပြရတယ်။သူ့လည်းယူဆိုင်တယ်ဆိုတဲ့အကြောင်းကိုကြားပြရပါတယ်။နောက်တစ်ခုကဘာလဲဆိုလို့ရှိရင်မှဟိုမျက်စိဆုံးမေးဆုံးမေးဖြစ်တာတော့ကျွန်တော်ခဏခဏပြောလို့ဆိုဥမာကလေးကကလေးဘဝအဆုံးရှုံးတယ်ပေါ့နော်